အီရန်နိုင်ငံကိုထိန်းချုပ်ကန့်သတ်နိုင်ရေးအမေရိကန်ကဥဆောင်ကြိုးပမ်းနေတာရဲ့တစ်စီတစ်ပိုင်းအဖြစ်အဆင့်မြင့်ဆစ်လက်နက်ပစ္စည်းတွေဆော်ဒီအာရေဗျကိုရောင်းချမဲ့အစီအစဉ်ကိုသမ္မတဘူးအဆိုရကကွန်ဂရက်စ်လွှတ်တော်ကိုတရားဝင်အသိပေးလိုက်ပါပြီ။ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာဆော်ဒီဘင်အဗ်ဒူလာနဲ့အမေရိကန်သမ္မတဘူးတို့တွေ့ဆုံပြီးတနင်္လာနေ့မှာဒီကြေညာချက်ထွက်ခဲ့တာပါ။တရားဝင်အသိပေးချက်ဟာအမေရိကန်ဥပဒေပြုအမတ်တွေအနေနဲ့ဒီလိုရောင်းချတာကိုကန့်ကွက်မယ်ဆိုရင်ရက်30အတွင်းကန့်ကွက်နိုင်အောင်ဖွင့်ပေးလိုက်တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရှောင်းမက်ကောမက်ကတင်ပြတော့ပြောခဲ့ပါတယ်။အဆိုပြုထားတဲ့ဒီရောင်းချမှုအစီအစဉ်အရဆိုရင်တမယိုးကြဘုံတွေကနေပြစ်မှတ်ကိုဓာတ်ရိုက်ထိမှန်စေနိုင်တဲ့အဆင့်မြင့်ရှုပ်ထွေးတဲ့ဘုံမျိုးပြောင်းလဲထုတ်လုပ်ဖို့ပစ္စည်းကရိယာဒေါ်လာ320ဘူးဆော်ဒီအာရေဗျကိုရောင်းချမှာပါ။